ဆရာဖျားအခုလိုနှစ်သက်အခါတမီးရမှာပေါ့ဗျာပြည်တွင်းနဲ့နိုင်ငံတကာမှာရှိတဲ့ဒီမြန်မာနိုင်ငံသူနိုင်ငံသားတွေအတွက်ပေါ့လေဆရာတော်ရဲ့နှစ်သက်ကူဩဝါဒကထာဗာရင်များအလေးထားမိန့်ကြားချင်တာရှိပါလဲဗျာ
ဦးစင်းကတော့ဦးစင်းကိုယ်တိုင်လည်းခံယူထားတာကတော့စိတ်ချမ်းသာဖို့နဲ့ကုသိုလ်ဖြစ်ဖို့ပါပဲအဲ့တော့နိုင်ငံသူနိုင်ငံသားအလုံးနောက်တစ်ခါပြည်ပမှာရောက်နေတဲ့ကိုယ်တကာတော်မှတိုင်းရင်းသားအလုံးစိတ်ချမ်းသာဖို့နဲ့ကုသိုလ်ဖြစ်ဖို့ပါပဲစိတ်ချမ်းသာမှပဲကုသိုလ်တရားတွေကိုဆောင်ရွက်နိုင်မှာစိတ်ချမ်းသာမှလည်းပဲနိုင်ငံအတွက်အောင်ကြိုးတွေကိုဆွမ်းဆွမ်းမှဆောင်ရွက်နိုင်မှာဖြစ်ပါတယ်။အဲ့တော့ချမ်းသာဖို့ဆိုလို့ရှိရင်ပြည့်စိတ်ကိုတိကပ်ပြီးတော့မှကျေဖို့ပါပဲ။အဲ့တော့ကောင်းတဲ့စိတ်ဖြစ်စဉ်ရောမကောင်းတဲ့စိတ်ဖြစ်စဉ်ရောတိကပ်ပြီးတော့မှကြည့်နေရမှာ။အဲ့ဒီလိုကြည့်နေလို့ရှိလို့ရှိရင်ကိုယ့်ရဲ့အတွေးခေါ်အပြောဆိုအပြုံအားလုံးကအမားနှဲနိုင်ညာနှဲသွားလိမ့်မယ်။အမားလည်းပဲရှိတော့ရှိမယ်။ဒါပေမဲ့အမားနှဲသွားပါလိမ့်မယ်။အဲ့တော့ကိုယ့်စိတ်ကိုကောင်းတဲ့စိတ်ကိုရောမကောင်းတဲ့စိတ်ကိုရောတိကပ်ပြီးကြည့်နေဖို့ပဲဥစဉ်ကဩဝါဒပေးလိုပါပဲ။
မဖေဒီအခု2015ခုနှစ်ဟာပေါ့ဗျာဒီမြန်မာပြည်သူလူထုတရေလို့အတွက်ဘလောက်အရေးကြီးတဲ့နှစ်တစ်နှစ်ဆိုတာဆရာတော်အနေနဲ့ရောဘယ်လိုတွေများမြင်မိပါလဲဗျာ
ဦးစင်းအမြင်ကတော့2015ဟာမြန်မာနိုင်ငံအတွက်တိတ်ရှုပ်ထွေးနေတယ်လို့တိတ်တော့လည်းပဲအရေးကြီးနေတဲ့နှစ်လို့မြင်ပါတယ်အဲ့တော့ဒါကြောင့်ဘယ်အလုပ်ပဲလုပ်လို့တတိကတ်ပြီးတော့မှဆောင်ရွက်နိုင်ရမယ်တတိမကတ်နိုင်လို့ရှိလို့ရှိရင်အဲ့ဒီအတွေးမှားတွေအပြောမှားတွေအပြုမှားတွေဖြစ်လာတတ်တယ်အဲ့တော့အတွေးမှားတွေအပြောမှားတွေအပြုမှားတွေဖြစ်လာလို့ရှိရင်နိုင်ငံအတွက်လည်းအများကြီးနှစ်နာတွားနိုင်ပါတယ်အဲ့တော့ဦးစင်းကတော့နိုင်ငံအတွက်အကောင်းဆုံးတွေကိုအကောင်းဆုံးဆောင်ရွက်ပေးနိုင်မယ်ကောင်းဆောင်ကောင်းတယောက်ပေါ်ပါစေလို့ပဲအထူးဆုတောင်းတာပဲအဲ့ဒီလိုပေါ်နိုင်အောင်လည်းပဲအားလုံးကပံ့ပိုးကူညီကြရမှာပဲအထူးသဖြင့်တော့ပြည်သူစံနာနဲ့အညီတင်မြောက်နိုင်တဲ့အကောင်းဆောင်ကောင်းပေါ်ပေါက်ဖို့အတွက်အားလုံးဝိုင်းဝန်းဆုတောင်းပေးကြရမှာပဲနောက်တစ်ခုကကိုတိုင်းရင်သားအချင်းချင်းချစ်ချင်းခင်ခင်ရှိဖို့ပါပဲတိုင်းရင်သားချင်းချင်းတတ်တယ်ဖြတ်တယ်ဆိုတာလည်းတရားသဘောအရာအကုတ္တပဲအကုတ္တဆိုလို့ရှိရင်အကုတ္တရဲ့အပြည့်အလည်းပဲကဲမှာမဟုတ်ဘူးအထူးသဖြင့်နိုင်ငံရေးကောင်းဆောင်မျိုးဆက်တစ်တွေပေါ်ထွန်းဖို့အရာဆောင်ရွက်ပေးရမှာအခုလက်ရှိဆောင်ရွက်နေတဲ့ပုံကိုယ်ဒီအားလုံးက60ကျော်နဲ့80ဝန်းကျင်ကြားနောက်တစ်ခါ80ကျော်ဒီအဲ့တော့သူတို့တက်တန်လက်ကျန်အားဖြင့်ကြည့်မယ်ဆိုလို့ရှိရင်အချိန်ကတော်တော်နည်းနေအဲ့တော့လူငယ်မျိုးဆက်တစ်တွေကိုပဲအားကိုးရမှာအဲ့တော့လူငယ်မျိုးဆက်တစ်တွေနိုင်ငံရေးမျိုးဆက်တစ်တွေပေါ်ထွန်းဖို့အတွက်အားလုံးဆိုင်ရာဆိုင်ရာလေးအနေပြီးတော့မှမိုးချုပ်ပေးရမှာအဲ့ဒီအနာဂတ်အတွက်လူငယ်မျိုးဆက်တစ်တွေကိုပဲဦးတင်တော့အားကိုးရမှာဖြစ်ပါတယ်ဒါကြောင့်လူငယ်နိုင်ငံရေးမျိုးဆက်တစ်တွေပေါ်ထွန်းလာဖို့လည်းပဲဆိုင်ရာဆိုင်ရာနေပြီးတော့မှမိုးထုတ်ပေးဖို့ဦးစင်ကအထူးပဲအကြံပြုတိုက်တွန်းပါတယ်
တင်ပါဗျာဆရာတော်ဦးတင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့တကယ်ကြီးလက်စကောရကောချမ်းသာပါသည်